ရွှေဘိုခရိုင်ရွှေဘိုမန္တလေးလမ်းမကြီးပေါ်ကရှားတော်ကျေးရွာနဲ့တောင်နှဲကျေးရွာတို့ကိုစစ်ကောင်စီတပ်တွေကဧပြီ5ရက်နေ့ကတည်းကအင်အား150ဝန်းကျင်နဲ့စတင်စစ်ကြောင်းဝင်ရောက်ခဲ့ပြီးစနေနေ့မှာရှားတော်နဲ့တောင်နှဲကျေးရွာကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံခွနဦးလည်းတတ်ခံခဲ့ရတယ်လို့ဒေသခံတဦးကခုလိုပြောပါတယ်
။အေးဘာပေါ်တောက်ကြနေနေလေခင်းဟိုတောင်နှဲကိုစတူပဲနော်။အဲဒီမန်နေဂျာထွက်ရင်းနဲ့ပုံလုံးစတူပါ။ဟုတ်တောင်နှဲကတော့30နဲ့တလုံးပေါ့။ရှားတော့အင်ဂျင်နီယာကျော်တယ်လို့ခါတယ်။တောင်နှဲကတော့မျိုးသမီးတဦးလက်နဲ့ကြီးမှန်လို့တည်တယ်။မျိုးသမီးကတော့ဆက်ကြီးနဲ့ဒေသနေမီလို့တည်ရနှစ်ယောက်ပေါ့လေ။ရှားတော့ဆက်တာဒီနေ့မြောက်ကမြတ်တာခါရဲဟိုတကြီးရောသုံးဝမ်းပြီးလောက်လို့ဆက်မပြေးနိုင်တော့ဘယ်နဲ့ပြေးနေမှာပါ
အဲ့ဒီစစ်ကြောင်းကစနေနေ့ညနေမှာရွှေဘိုမျိုးဘက်ကစစ်ကောင်စီစခန်းကိုပြန်ဝင်သွားကြတယ်လို့ပြောပါတယ်။ရှားတော်ကျေးရွာဟာအင်ဂျီ450ကျော်ရှိတဲ့ကျေးရွာကြီးဖြစ်ပါတယ်။စစ်ကောင်စီတပ်တွေဝင်လာချိန်မှာရှားတော်နဲ့တောင်နှဲကျေးရွာကဒေသခံတွေထွက်ပြေးတိမ်းရှောင်ကြတာကိုစစ်ကောင်စီကလိုက်လံပစ်ခတ်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ရွှေဘိုမျိုးနယ်အမှတ်3ခရိုင်ချင်းဆက်လမ်းမကြီးပေါ်မှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီနဲ့ပြူစောတိအဖွဲ့တွေကဒရုန်းနဲ့ဘုံးပစ်ချတိုက်ခိုက်တာမျိုးတွေဧပြီ6ရက်စနေနေ့ကပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ခန့်ချင်းဆက်လမ်းမပေါ်ကကျေးရွာအနည်းဆုံး4ရွာလောက်ကိုဒီလိုတိုက်ခိုက်မှုလုပ်ခဲ့တာဖြစ်ပြီးဂွေးပင်ကုန်းကျေးရွာအုပ်စုရွှေကျင်ရွာကဒေသခံ3ဦးပြင်းထန်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဝက်လက်နယ်တဲကထုံးဖို့ကုန်းကျေးရွာကဒေသခံ2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ဒေသခံ2ဦးကအခုလိုပြောပါတယ
်။အဲတကိုင်းနဲ့မိုင်းတိုင်း60กว่าလောက်ပေါ့နော်60กว่าလောက်ဒီလိုဂွေးပင်အုပ်စုရွှေကျင်ရွာပေါ့။အဲအဲ့ကားလန်းတကားမှာဒုံးကြီးနဲ့ဘာလို့ဟိုပြေးတဲပြောဆိုတော့မခောက်ရွာပြူဖွဲ့ရတောင်လာဘောကနေဒုံးကြီးထားရတယ်ပေါ့ဒုံးနဲ့လာကြရတယ်ပေါ့အဲဒုံးနဲ့လာကြတာကတော့ပြည်သူ3ယောက်အထိနာပြီးတော့အိမ်တလုံးသူတို့ပါလောင်ချာသေးခေါ်မလားမသိဘူးအဲ့ဒါရင်းတခြားလို့အိမ်တလုံးလဲမိလောင်သွားတယ်ပေါ့အဲအဲ့ဒီဘက်တန်းကတော့ဘယ်လိုပြောရမလို့ရေချက်ကြီးကြီးလို့ဖြစ်နေကြပေါ့ဟိုဟာဒေသခံပြည်သူတွေနေတဲ့ဘက်ကိုတက်တက်မဲ့ကြီးရေချက်ကြီးကြီးလှည့်ချနာပေါ့အဲ့ဒီရဲ့တောင်လာရဲ့ဒါသူကနောက်ဘက်ကြတာပေါ့တောင်လာရဲ့တောင်မဲ့ဖြစ်တဲ့သုံးဖို့ကုန်းမဲ့လဲဒေသခံ3ခုအထိနာတယ်လို့ပြောတယ်တယောက်တေးသွားပြီလေ
ရွှေဘိုမြို့နယ်အမှတ်3လမ်းမကြီးပေါ်ကကျေးရွာတွေကိုအရင်တုန်းကစစ်ကောင်စီတပ်တွေကမကြာခဏနယ်မြေရှင်းစစ်ကြောင်းထိုးပြီးကျေးရွာတွေကိုမီးရှို့တာတွေရှိပေမဲ့အခုအဲ့ဒီလိုစစ်ကြောင်းတွေမဝင်တော့တာ6လဝန်းကျင်ရှိနေပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့နယ်မြေရှင်းလေးထိုးစစ်နဲ့တိုက်ပွဲတွေအပြင်လေကြောင်းကပါပစ်ခတ်တိုက်ခိုက်မှုတွေကြောင့်စကိုင်းတိုင်းအတွင်းမှာနေစဉ်တေဆုံးသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ရေအတွက်ဟာတစ်နေ့ထက်တစ်နေ့ပိုပြီးတိုးလာနေပါတယ်စစ်ကောင်စီကတော့အဲ့ဒီဒေသကျေးရွာတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နယ်မြေရှင်းလင်းရေးလုပ်တာဖြစ်တယ်လို့ထုတ်ပြန်လေးရှိပါတယ်ခင်ဗျာ